Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အတန်ရဲ့2022ခုနှစ်မတ်လ23ရက်နေ့ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။ Line to meter 3249ရုပ်ပြင် Line လက်မီတာ190 kHz 1905ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့မနေ့အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ရုရှားတပ်တွေဝိုင်းထားတဲ့မြို့မှာစာနာမှုလမ်းကြောင်းဖွင့်ပေးဖို့ယူကရိန်းကတောင်းဆိုလိုက်တာတခါအာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်ဝေဖန်ကန့်ကွက်မှုတွေနဲ့ကြုံနေရတာစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မွန်ညီညွတ်ရေးပါတီရဲ့ညီလာခံကဘာတွေဆုံးဖြတ်ခဲ့တယ်လဲဆိုတဲ့သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာတော့
လင်းချမ်းစွာရှင်ကြီးပြည်ဆိုင်ပြီးတော့ဖြေရှားတဲ့နည်းလမ်းကိုကျွန်တော်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်။အဲအခွင့်အရေးဖြစ်ဖြစ်သူဆောင်ဆွေးနွေးခြင်းနိုင်မှုကအဓိကပါလို့ကျွန်တော်အမြဲတည်
။ဒါကတော့မွန်ညီညွတ်ရေးပါတီရဲ့အတွေ့အမှုက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါရခိုင်ကယောရန်ဒေတာမုံတိုင်းဖြတ်တန်းတိုက်ခတ်တဲ့အခြေအနေကိုလည်းကြားမှာပါ။နောက်ပိုင်းမှာတော့အင်္ဂါညဆွေးနွေးခန်းကဘာထလွားခီးသွာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ခဏတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင်
။ရုရှားတပ်တွေဝိုင်းထားတဲ့မရီဥပိုမြို့ကိုလူသားချင်းစာနာမှုဆိုင်ရာ၆ပိုင်းရေးလမ်းကြောင်းဖွင့်ပေးဖို့နဲ့မြို့ထဲကထွက်ခွာလူသူတွေကိုထွက်ခွာဝင်ပေးဖို့အင်္ဂါနေ့တုန်းကရုရှားကိုယူကရိန်းကတောင်းဆိုလိုက်ပါတယ်။အရသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗီရင်ချူကယူကရိန်းရုပ်မြင်သံကြားကနေပြောဆိုခဲ့ပါတယ်။မရီဥပိုမျိုးကယူကရိန်းတပ်တွေလက်နက်ချဖို့တနင်္လာနေ့မှာရုရှားကရာသီစံပေးခဲ့တာကိုယူကရိန်းကညှင်းပယ်ခဲ့ပြီးနောက်တနေ့မှာအခုလိုတောင်းဆိုမှုထွက်ပေါ်လာတာပါ။ယူကရိန်းကိုစတင်ကျူးကျော်ခြင်းကလေးကစပြီးမရီဥပိုမျိုးမှာတလနီးပါးလောက်အရသားပြင်းမှတ်တွေအပါအဝင်နေရအနှံ့ရုရှားကဘုံကျဲတိုက်ခိုက်နေတာပါမရီဥပိုမျိုးမှာဘာမှမကြံတော့ပါဘူးလို့တမရဇာလင်စကီကအီတလီလွှတ်တော်ကိုဗီဒီယိုနဲ့ပြောစဉ်ထပ်သွင်းပြောဆိုခဲ့ပါတယ်ယူကရိန်းမှာလူသားချင်းစာနာမှုထောက်ပံ့ရေးစနစ်တွေအကုန်ပျက်စီးသွားပြီးမြို့ကြီးမြို့ငယ်တွေအပြင်းထန်တိုက်ခိုက်ခံနေရကြောင်းနဲ့အရသားတွေအတွက်စားနပ်ရိက္ခာအပါအဝင်အဓိကလိုအပ်တဲ့ပစ္စည်းတွေဟာ3-4ရက်စာလောက်ပဲရှိတော့တယ်လို့ယူကရိန်းဆိုင်ရာမာစီကော့ကူညီထောက်ပံ့ရေးအဖွဲ့ရဲ့တာဝန်ရှိသူစတီဗ်ဂေါ်ရန်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတဲ့စစ်ပွဲဟာအနိုင်ရမယ့်စစ်ပွဲမဟုတ်တာကြောင့်တက်ဆိုင်သူတွေအပြစ်ကရစဲရေးဆွေးနွေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်
။ From my outreach with various actors, elements of diplomatic progress are coming into view on several key issues.
ရန်လိုတဲ့လုံရတွေကိုချက်ချင်းရဖို့အလေးနဲ့ဆွေးနွေးမှုတွေလုပ်ဖို့လုံလောက်တဲ့အခြေခံတွေရှိနေပါပြီဒီစစ်ပွဲဟာအနိုင်ရမယ့်စစ်ပွဲလည်းမဟုတ်ပါဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်္ဂါနေ့ကပြောဆိုသွားခဲ့တာပါတန်တမာရေးအရဆွေးနွေးနိုင်မဲ့အလားအလာတွေရှိနေတယ်ဆိုပေမဲ့အဓိကဆွေးနွေးမဲ့အချက်အလက်တွေဖြစ်နိုင်ခြေရှိတဲ့ဂျာကန်ညှိနှိုင်းပေးမဲ့သူတွေဘသူတွေဆိုတာကိုတော့ကုလသမဂ္ဂအကြီးအကဲကအသေးစိတ်မပြောဆိုခဲ့ပါဘူး။ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီကတော့ပြဿနာရဲ့အကြောင်းအရင်းတစ်ခုဖြစ်တဲ့နေတိုးအဖွဲ့ကိုဝင်ရောက်ခွင့်နဲ့ပတ်သက်လို့အလျှော်ပေးတဲ့သဘောမျိုးမကြာသေးခင်ရက်တွေမှာပဲပြောဆိုထားပါတယ်။အချိန်ထဲမှာပဲတူရကီနဲ့အစ္စရေးနိုင်ငံတွေကဂျာဝင်စစ်ဆန်မဲ့သူဖြစ်လာနိုင်တဲ့အလားအလာရှိတဲ့နိုင်ငံတွေထဲမှာပါဝင်လာပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာအခုစစ်ပွဲမှာရုရှားဟာရန်လိုသူအဖြစ်ပုံဝင်လင်းလင်းပြောဆိုထားပြီးလုံခဲ့တဲ့တလကျူးကျော်စစ်စတင်ချိန်ကစလို့ယူကရိန်းပြည်သူတွေအရှင်လက်လက်ငရဲကျနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းဟော့ကိုက်ဒိုကျွန်းရဲ့ပင်လယ်ပြင်တဲကကျွန်းစုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးရုရှားနဲ့ဂျပန်တရားဝင်ဆွေးနွေးနေတာကိုရုရှားဘက်ကရပ်ဆိုင်းလိုက်တဲ့အပေါ်အင်္ဂါနေ့တုန်းကဂျပန်ဝန်ကြီးချုပ်ကကန့်ကွက်ပြောဆိုလိုက်ပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်ဆိုဗီယက်ယူနီယံလက်ထက်မှာတင်ပိုက်ခဲ့တဲ့ဂျပန်နိုင်ငံမြောက်ပိုင်းကကျွန်းစုပိုင်ဆိုင်မှုအတွက်ငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့ဂျပန်နဲ့ရုရှားအကြားဆွေးနွေးနေကြတာနှစ်ပေါင်းအတော်ကြာပြီဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကဂျပန်နိုင်ငံရဲ့အပြုအမူဟာမိတ်ဆွေမဆန်တဲ့အတွက်ဆိုက ရုရှားကကျွန်းဆွယ်ရေဆွေးနွေးမှုကိုဖျက်သိမ်းကြောင်းကြေညာခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်ဂျပန်နိုင်ငံကနည်းပညာနဲ့ငွေကြေးပေးဆုပ်မှုတွေပါဝင်တဲ့စီးပွားရေးတန်ခတ်မှုတွေပြုလုပ်ခဲ့သလိုရုရှားကိုအထူးကုန်သွယ်ခွင့်ပေးထားတာကိုလည်းယူသိမ်းခဲ့ပါတယ်။ဒီလိုအခြေအနေတွေဖြစ်ပေါ်ရတာဟာရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်ကြောင့်ဖြစ်ပြီးရုရှားဘက်ကဆွေးနွေးပွဲဖျက်သိမ်းတာဟာတရားနည်းလမ်းမကျဘဲလက်ခံနိုင်ကြမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိဒါကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်ရုရှားယူကရိန်းပဋိပက္ခအဆုံးသတ်နိုင်ဖို့ဂျာဝင်ညှိနှိုင်းပေးနိုင်ရေးအတွက်အတူတကွလက်တွဲလှုပ်ဆောင်ကြဖို့ပါကစ္စတန်ဝန်ကြီးချုပ်အမရာခန်ကမဟာမိတ်တရုတ်နဲ့ OIC အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေကိုအင်္ဂါနေ့တုန်းကတိုက်တွန်းလိုက်ပါတယ်ယူကရိန်းမှာဖြစ်ပျက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့အားလုံးစိုးရိမ်ပူပန်မှုရှိပါတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကတရုတ်နိုင်ငံသားရဲ့ဝင်ကြီးနဲ့အတူ OIC အဖွဲ့ဝင်58နိုင်ငံကနိုင်ငံသားရဲ့ဝင်ကြီးတွေတက်ရောက်တဲ့နှစ်ရက်ကြာအစည်းအဝေးဖွင့်ပွဲမှာပြောဆိုခဲ့တာပါ။ယူကရိန်းမှာဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်ကမ္ဘာကြီးမှာကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေဆက်လက်ဖြစ်ပေါ်လာမှာဖြစ်ပါတယ်။ဒါကြောင့် OIC အဖွဲ့နဲ့တရုတ်တို့ပူးပေါင်းပြီးရုရှားယူကရိန်းအပြစ်ခတ်ရစဲရေးအတွက်ဘယ်လိုကြောင်းဝင်ဆောင်ရွက်ပေးနိုင်မလဲဆိုတာကိုစဉ်းစားသင့်တယ်လို့ဝင်ကြီးချုပ်အင်မရာခန်ကပြောဆိုခဲ့ပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VO American အသံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်တက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကကန့်ကွက်ဝေဖန်လိုက်ကြပါတယ်။ဒီသတင်းပတ်မှာစတင်လိုက်တဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ရဲ့ခီးစဉ်အစမှာပဲမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးနောက်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။မန္တလေးနဲ့ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာဒေသတချို့မှာအင်ကာနီကစံတပ်ပြလှုပ်ရှားမှုတချို့ရှိခဲ့ရာအာဆီယံအထူးကိုယ်စားလှယ်ကိုလက်မခံကြောင်းရေးသားထားတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်စံတပ်ပြနေကြတာတွေကိုလူမှုကွန်ရက်မှာတွေ့ကြရပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာဒုတိယလက်ထောက်ညွှန်ကြားရေးမှူးဖေးရော်ဘင်ဆန်ကတော့အာဆီယံအထူးကိုယ်စားလှယ်ဟာစစ်အာဏာပိုင်တွေဘက်ရိမ်းတာထင်ရှားနေတယ်ဆိုပြီးအင်ကာနီကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာအရေးဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ရှင်းရှင်းလင်းလင်းသဘောတူညီချက်မရသေးသလို NLD ပါတီအစ်စ်မြင့်တာဝန်ရှိသူတွေအပါအဝင်သက်ဆိုင်သူတွေအားလုံးနဲ့အဓိပ္ပာယ်ရှိရှိတွဲဆောင်ခွင့်ရဖို့တောင်မသေးကြသေးတဲ့အချိန်မှာစစ်ကောင်စီထိတ်တန့်ခေါင်းဆောင်နဲ့အလှဉ်စလိုသွားတွေ့တာဟာစစ်ကောင်စီအတွက်အမျက်ထွက်စရာဖြစ်ရကြောင်းလည်းပြောပါတယ်ရုရှားအတိုက်ခံနိုင်ငံရေးသမား LSC Navalny ကိုအလွဲသုံးစားမှုမတိမဲ့မြင်ပြုမှုတို့နဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပြီးတနင်္လာနေ့ကထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။သူ့ဘော်စီရင်ချက်ကိုအမျိုးသမီးတရားသူကြီးမာဂါရီတာကိုတိုဘာကချမှတ်ပြီးတစ်ဆက်တည်းငွေဒဏ်အမေရိကန်ဒေါ်လာ11,000ကျော်ကိုလည်းချမှတ်ခဲ့ပါတယ်။နာဗာနီရဲ့အမျိုးသမီးရှင်းနေဖြစ်တဲ့အိုမီဂါမီကဲလ်ရိုဘာကသူတို့အနေနဲ့ဆက်လက်ပြီးအယူခံဝင်သွားမယ်လို့သတင်းသမားတွေကပြောပါတယ်။
Приговор мы будем естественно обжаловать, как только мы
ရှင်းနေအမျိုးသမီးကသတင်းတောက်တွေကိုအဲ့ဒီလိုပြောနေတော့မှာပဲရဲတပ်ဖွဲ့ဝင်တွေကသူ့ကိုတရားရုံးအပြင်ဆွဲထုတ်ပြီးယာယီထိန်းသိမ်းကပြန်လွတ်ပေးခဲ့ပါတယ်အသက်45နှစ်ရှိနယ်ဘာနီကိုအာဂရီလိုက်စားမှုနဲ့ရုရှားအစိုးရအာဂရီလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ FVA နဲ့တရားရုံးကိုမထီမဲ့မြင်ပြုမှုတို့နဲ့2020ခုနှစ်ဒီဇင်ဘာလကတရားစွဲခဲ့ကြပါတယ်သူဟာရန်မုံငွေတဲကဒေါ်လာ33,900ကျော်ကိုပုဂ္ဂိုလ်ရေးအတွက်အလွဲသုံးစားလုပ်ခဲ့တယ်လို့စွပ်စွဲထားခဲ့ပေမဲ့သူကိုထောက်ခံသူတွေကတော့စွပ်စွဲချက်ဟာမမှန်ကန်ဘူးလို့ငြင်းဆန်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကတာလီဘန်တို့ရဲ့တိုက်ခိုက်မှုအတွင်သေဆုံးခဲ့တဲ့ရိုက်တာဓာတ်ပုံသတင်းတောက်ဒန်နစ်ဆက်ဒီကူရဲ့မိဘတွေကဥပဒေကြောင်းအရနိုင်ငံတကာရာဇဝတ်မှုတရားရုံး ICC မှာတရားစွဲဆိုဖို့စတင်လိုက်ကြောင်းမိသားစုရဲ့ရှင်းနေကအင်ကာနေမှာပြောပါတယ်ပူလီဇာဆုရှင်ဆက်ဒီကူဟာတာလီဘန်တွေသိမ်းယူခဲ့တဲ့ပါကစ္စတန်နယ်စပ်အနီးကစပင်ဘောဒတ်မြို့ကိုပြန်လည်သိမ်းယူဖို့ကြိုးစားခဲ့စဉ်မအောင်မြင်ခဲ့တဲ့အာဖဂန်အထူးတပ်ဖွဲ့နဲ့အတူလိုက်ပါပြီးဓာတ်ပုံသတင်းရယူခဲ့ရမှာမနစ်ဇူလိုင်လ16ရက်နေ့ကတိုက်ပွဲအတွင်သိမ်းဆုံးခဲ့ပါတယ် ဆဒီကူရဲ့မိဘတွေဟာတာလီဘန်ခေါင်းဆောင်6ဦးနဲ့တခြားတပ်မှုတွေကိုနယ်သာလန်နိုင်ငံဒီဟိတ်မြို့ကနိုင်ငံတကာရာဇဝတ်မှုတရားရုံး ICC မှာတိုင်ကြားခဲ့တာဖြစ်ကြောင်းနယူးဒေလီအခြေစိုက်ရှေ့နေအဗီစင်းကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဓာတ်ပုံသတင်းတောက်တယောက်လည်းဖြစ်အိန္ဒိယနိုင်ငံသားလည်းဖြစ်တဲ့အတွက်ကြောင့်သူ့ရဲ့မိဘတွေကတိုင်ကြားခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကတော့ဇဗီဟူလာမူဂျာဟစ်ကရိုက်တာသတင်းတောက်ကိုဖမ်းဆီးပြီးတပ်ဖြတ်လိုက်ကြောင်းအာဖဂန်အစိုးရတပ်ဖွဲ့တွေနဲ့အိန္ဒိယအစိုးရရဲ့စွပ်စွဲချက်ဟာလုံးဝမှန်ကန်မှုမရှိဘူးလို့ညင်းပယ်ခဲ့ပါတယ်ခင်ဗျာလူနည်းစုလူမျိုးစုတွေနဲ့ဘာသာကြားတွေပေါ်ဖိနှိပ်တယ်လို့စွပ်စွဲခံရတဲ့တရုတ်အစိုးရအရာရှိတွေပေါ်အမေရိကန်ကပြည်ဝင်ခွင့်တားမြစ်ထားတာကိုဆက်လက်သက်တမ်းတိုးလိုက်ပါတယ်။တရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ကိုယ်ကွယ်ခွင့်တွေကိုပြည်နိုင်မှုမှာပါဝင်ပတ်သက်ခဲ့သူတွေကိုပြစ်မှတ်ထားအရေးယူတဲ့အနေနဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တားမြစ်ချက်နဲ့အကျုံးဝင်မဲ့သူတွေနဲ့အရေးအတွက်ကိုတော့အမေရိကန်နိုင်ငံရဲ့ဌာနကမပြောပါဘူး။တရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းဒေသကဝီဂါမွတ်စလင်တွေဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူတွေနဲ့တိဘက်ဒေသလွတ်မြောက်ရေးလှုပ်ရှားမှုတွေအပေါ်ဖိနှိပ်မှုတွေအတွေ့အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေအပြင်နောက်ထပ်ပြည်ဝင်ခွင့်တားမြစ်လိုက်တာဖြစ်ပါတယ
်ကုဆောင်မိုးကြောင့်နဲ့ကိုခင်မောင်စိုးမိပါရှင်ဗုဒ္ဓဖုနေ့နေနဲ့ခင်တည်င်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုအချိန်နဲ့တပေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ရခိုင်ကန်ယူရန်ဒေတာမှာမုံတိုင်းဖြတ်သန်းတိုက်ခိုက်တဲ့အခြေအနေကိုနာဆင်ရဖို့ရှိပါတယ်အခုတော့မွန်ညီညွတ်ရေးပါတီညီလာခံမှဘာတွေဆုံးဖြတ်ဆွေးနွေးကြသလဲဆိုတာကိုကြည့်ကြရအောင်ပါလက်ရှိအာဏာသိမ်းစစ်ကောင်စီမှာကိုယ်စားလှယ်ဖြစ်ပါဝင်နေတဲ့မွန်ညီညွတ်ရေးပါတီ NUP အနေနဲ့ငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းပြီးတော့အပြေရှားတဲ့နိလန်းကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပါတီညီလာခံမှဆုံးဖြတ်ခဲ့ပါတယ်နိုင်ငံရေးအလှည့်ပြောင်းကာလတစ်ခုမှာမွန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုရွေးခဲ့တာလို့လည်းမွန်ညီညွတ်ရေးပါတီပြောခွင့်ရက VOA ကိုပြောပါတယ်။မွန်ညီညွတ်ရေးပါတီကစစ်တပ်ဩဇာလွှမ်းမိုးတဲ့နိုင်ငံရေးပုံစံနဲ့သွားနေတဲ့အပေါ်မှာဝေဖန်မှုတွေရှိနေတယ်လို့တွေ့ဆုံညှိနှိုင်းရေးလမ်းစဉ်အပေါ်လက်ခံသူတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
မွန်ညညရေးပါတီ MUP ရဲ့ပါတီညီလာခံကိုမတ်လ18ရက်ကနေ20ရက်နေ့အထိကျင်းပခဲ့ပြီးရှေ့ဆက်လုပ်ငန်းစဉ်9ရက်ကိုချမှတ်ခဲ့ပါတယ်။လုပ်ငန်းစဉ်တွေထဲမှာမွန်ညညရေးပါတီအနေနဲ့ဒေသခံပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတွေးဆုံညှိနှိုင်းရေးလမ်းကြောင်းကိုဆက်သွားမယ်လို့ပါတီအသွင်ရင်းမှုနိုင်စံတင်က VOA ကိုပြောပါတယ
်။ဒီပကပြည်ရှိတဲ့နေရာမှာငင်းချန်းစွာရှင်းရှင်းပြနိုင်ပြီးတော့ဖြေရှားတဲ့နည်းလမ်းကိုတော်တော်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်။အဲ့ကွာနေပြီသူဆောင်ဆွေးနွေးနေနိုင်မှုပါဒီကပါလို့ကျွန်တော်အမြဲတည်းတလက်ရှိတာဝန်ရှိတဲ့လူလည်းကျွန်တော်ဆွေးနွေးဝိုင်းတိုင်းမှာအဲ့ဒါကိုပဲကျွန်တော်သင်ပြပါအခုပြည်သားလက်ထက်ကအဖွဲ့အစည်းတွေကျွန်တော်ဒါကိုပိုလက်ခံထားတယ်ဒီကြားထဲမှာတော့ဒီပက္ခတော့အမြဲတမ်းရှိနေပါပဲလက်ထက်ကသူကဖြစ်လာပြီးဆုံးကြတော့ red wine ကိုကြောက်ကြမှာပဲကျွန်တော်ကလက်ထက်ကအဖွဲ့အစည်းမှမဟုတ်တာဒါယူပါဝဲဝင်ဖို့ပါတယ်တွေ့ထားတာပဲဆွေးနွေးနေတိုင်းဒီကဖြေချာတဲ့မျိုးပဲဒီတော့လိုအပ်တယ်လို့ကျွန်တော်အားသာမြင်တာပါ
မွန်ညညရေးပါတီညီလာခံမှာပါတီဗဟုအလုံးမှုဆောင်အဖွဲ့ဗဟုကော်မတီအဖွဲ့ဝင်တွေအပြင်ပါတီဥက္ကဋ္ဌဒုဥက္ကဋ္ဌအပါအဝင်အသွင်ရင်းမှုအဖွဲ့ကိုလည်းရွေးချယ်ခဲ့ပါတယ်လက်လက်နေတဲ့ဥက္ကဋ္ဌနေရာမှာဦးသိန်းစိန်အစိုးရလက်ထက်ကမွန်ပြည်နယ်အစိုးရလျှက်စစ်စက်မှုနဲ့စွန့်ရင်ဝင်ကြီးဖြစ်ခဲ့တဲ့ရခိုင်မွန်ပြည်သစ်ပါတီ NMSP ဗိုလ်မှူးကြီးအောင်တအူးဖြစ်တဲ့နိုင်လဝီအောင်ခေါ်နိုင်မြင့်စွေကိုရွေးချယ်ခဲ့ပါတယ်မွန်ညညရေးပါတီဟာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ဖွဲ့စည်းတဲ့စစ်ကောင်စီထဲမှာပါဝင်ခဲ့ပါတယ်။ဒီလိုစစ်ကောင်စီနဲ့ပူးပေါင်းတဲ့အတွက်ပါတီအပေါ်ဝေဖန်မှုတွေတိုးနေပါတယ်။မွန်ညညရေးပါတီအသွင်မှုနိုင်စံတင်ကတော့မွန်ပြည်နယ်အတွင်းမွန်ပြည်သူတွေငြင်းချမ်းမှုဒီလမ်းကြောင်းကိုရွေးချယ်ခဲ့ရလို့ပြောပါတယ
်။လည်းရဲ့လက်ပြောင်းမှုဖြစ်လာခြင်းဆိုရအဲ့ဒီလက်ပြောင်းအကိုင်မှာဆိုတော့မွန်ပြည်သူလူထုတွေရဲ့ဒါတိတ်ခံပြည်သူတွေအေးအေးချမ်းချမ်းကြိုင်ကြိုင်ကိုရဲ့တို့တို့ရဲ့ဘဝနော်ဒီငြင်းချမ်းမှုလိုအပ်နေတဲ့အချိန်မှာကျွန်တော်ကသူတို့အပွက်ကိုကြည့်ပြီးတော့အကျိုးကိုကြည့်ပြီးတော့ကျွန်တော်ရှောက်နေတာပါအခုလည်းကျွန်တော်ပေါင်းတာမဟုတ်ပါဘူးကျွန်တော်ကိုယ်စလဲလွတ်တာပါဆရာဆိုရမတဲ့တဲ့ကျွန်တော်ဒီဘောက်ဓာတ်ရတဲ့လူတွေအားဖြစ်နေပါပဲ ကိုလည်းတို့တို့ပေါ်တာတဲ့ဥကလည်းပါတီရဲ့ကိုယ်စီလည်းပါပဲပါတီပဲဖွဲ့စီပဲကျွန်တော်ဝေဆာဝေဆာကျွန်တော်ခံနိုင်ရှိတယ်ဒါပြည်သူ့အတွက်ကိုကျိုးအတွက်ကျွန်တော်သိတတ်ခံနိုင်ပ
ါလက်ရှိမှာတော့မွန်ညညွေးပါတီကိုယ်စီလည်းတွေဖြစ်တဲ့ဒေါက်တာပညာအောင်မိုးနဲ့နိုင်လကြီးတမားတို့ဟာစစ်ကောင်စီရဲ့ပြည်ထောင်စုအဆင့်နဲ့ပြည်내အဆင့်တို့မှာအဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေပါတယ်။တိုင်းရင်းသားအခွင့်အရေးနဲ့ကန့်ညီတဲ့ရွေးကောက်ပွဲစနစ်ဖြစ်ပေါ်လာရေးကြိုးပမ်းဆောင်ရွက်သွားဖို့နဲ့အနာဂတ်မှာပေါ်ပေါက်လာမယ့် Federal ပြည်ထောင်စုနိုင်ငံတော်နဲ့အညီပြည်내ဖွဲ့စည်းပုံအခြေခံဥပဒေရွေးဆဲအတည်ပြုနိုင်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ MUP ရဲ့ရှေ့လုပ်ငန်းစဉ်ထဲမှာဖော်ပြထားပါတယ်။လက်ရှိမှာစစ်သက်ဩဇာလွှမ်းမိုးတဲ့နိုင်ငံရေးပုံစံနဲ့တွဲနေတဲ့အပေါ်မွန်လူမှုအဖွဲ့အစည်းကမွန်လူငယ်တူကတော့အခုလိုထောက်ပြကန့်ကွက်ပါတယ်။
ကျွန်တော်တို့နိုင်ငံကဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်ဖို့ကြိုးစားနေတဲ့လမ်းကြောင်းပေါ်မှာရောက်နေတဲ့အတွက်မှာပဲဒီမျိုးအာဏာသိမ်းဖြစ်လာတယ်။အာဏာသိမ်းတဲ့လူကလည်းစစ်တပ်ဖိုင်ဝိုင်းရဖြစ်တယ်ဆိုတော့တကယ်ဒီမိုကရေစီနိုင်ငံမှာစစ်တပ်ဩဇာလွန်မိုးတဲ့နိုင်ငံရေးပုံစံမျိုးတော်လို့မရဘူးလေ။သူတို့နိုင်ငံရေးပါတီတစ်ခုအနေဖြင့်စကြင်ဘူးလို့လည်းတော့ကျွန်တော်မြင်တယ
်။မွန်တိုင်းရင်သားဒေသခံနောက်တစ်ယောက်ကတော့မွန်ညညရေးပါတီရဲ့တိတ်ဆုံနှိမ့်နိုင်ရေးလမ်းစဉ်အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့အရင်ကစကားခံခဲ့ရတယ်နော်။ဘဝခံရတယ်ကျွန်တော်တို့ဒီမြန်မာပြည်ကြီးအနေနဲ့ဘူလည်းကတော့နိုင်ငံနဲ့သွားမယ်ဆိုလို့ပြီးရင်ဒီလူလူတို့ကလည်းအိုးအိမ်ကိုပြစ်ပြီးမယ်။အစီအရေးလည်းဆောင်းဆောင်းမယ်ပေါ့။ဘူအကုတ်ကိုသူနေတဲ့အနေနဲ့ကဝိုင်းအနေနဲ့ဘာပြောဖြစ်မယ်ဆိုလို့ပြီးရင်တော့ပို့ပြီးတော့ဆိုက်တယ်ပေါ့နော်။ဒီပြောင်းနေတော့ဝန်တာကပြေလို့ပဲ
မွန်လနဲ့ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သစ်ပါတီကလည်းလက်ရှိနိုင်ငံရေးအခင်းအကျင်းအရနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းဖြင့်ဖြေရှင်းနိုင်ဖို့အမြင်သဘောထားရှိနေပြီးစစ်ကောင်စီကိုလက်နက်ကင်တိုက်ဖို့သဘောထားမရှိသေးတဲ့အခြေအနေမှာရှိနေပါတယ်မြန်မာနိုင်ငံတချို့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပေမဲ့မွန်ပြည်နယ်ထဲမှာတော့လက်ရှိအခြေအနေမှာစီရေးပရိပခ္ခတွေမရှိဘဲငြိမ်းချမ်းနေပါတယ်မွန်ညညရေးပါတီဟာကွဲပြားနေတဲ့မွန်နိုင်ငံရေးပါတီတွေမွန်နိုင်ငံရေးအင်အားစုတွေမွန်လူမှုအဖွဲ့အစည်းတွေနဲ့ပြီးခဲ့တဲ့2019ခုနှစ်မှာပေါင်းစည်းလိုက်ကြပြီးမွန်ညညရေးပါတီ MUP ကိုထူထောင်ခဲ့တာဖြစ်ပါတယ်2020အထွေထွေရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာ12နေရာအနိုင်ရရှိထားပြီးမွန်ပြည်နယ်မှာ NLD ပြီးရင်ဒုတိယအများဆုံးအနိုင်ရရှိထားတဲ့ပါတီဖြစ်ပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်ဆက်လက်ပြီးတော့ရခိုင်ကန်ယူရန်ဒေတာမုံတိုင်းဖြတ်တန်းတိုက်ခတ်မဲ့အခြေအနေကိုကြည့်ကြရအောင်ပါမနေ့က AR တိုင်းမြဝကျွန်းပေါ်ဒေတာနာကိုဖြတ်တန်းတိုက်ခတ်တဲ့အင်အားကောင်းမုံတိုင်းငယ်ဟာဒီကနေ့ရခိုင်ကန်ယူရန်တောင်ပိုင်းနာကိုရောက်မယ်လို့မိုးလေဝသဌာနကခန့်မှန်းသတိပေးထားပါတယ်လက်ရှိမှာတော့မိုးအနှဲငယ်ရွာရုံလောက်သာရှိတယ်လို့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ဒေတာခန်တွေက VOE ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
မလ22ရက်အင်္ဂါနေ့နေ့လယ်ပိုင်းကအေယာဝတီမြို့ဝကျွန်းပေါ်ဘက်ကိုမုံတိုင်းဖြတ်တန်းဝင်ရောက်ခဲ့တဲ့အချိန်ကြောင့်ရခိုင်ပြည်နယ်အတွင်းကဒေသတချို့မိုးရွာပြီးလေပြင်းအနှဲငယ်တိုက်ခတ်ခဲ့ပါတယ်။မုံတိုင်းကမလ23ရက်နေ့မှာရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ဘက်ကိုဥတီတိုက်ခိုက်မှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကထုတ်ပြန်ထားပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကလက်ရှိမှာအနီရောင်မုံတိုင်းအဆင့်သတ်မှတ်ထားပါတယ်။တောင်ပိုင်းဘက်ကိုရွေးရှာရင်မုံတိုင်းငယ်ဟာတဖြည်းဖြည်းအားပြော့ပြီးလေဖိအားနဲ့ရဝင်းအဆင့်ကိုရောက်သွားမှာဖြစ်ပေမဲ့မနက်ဖြန်အထိရခိုင်ပြည်နယ်တောင်ပိုင်းဘက်မှာအကျွမ်းကျန်တိမ်တိုက်တွေရှိနိုင်နေသေးတယ်လို့မိုးစလတာဝန်ရှိသူတဦးက VOA ကိုခုလိုပြောပါတယ
်မနက်ပေါ့နော်သူကဟိုရခိုင်ကန်ရဲတောင်ပိုင်းဟိုရောက်မှရခိုင်ကန်ရဲတောင်ပိုင်းဆိုတော့ဘလောက်မောက်ကြီးတာမဟုတ်ဘူးအခုကကျွန်တော်တို့ကအရင်ကတည်းကဖက်ပြီးဖက်ကျွန်တော်စနစ်ခွဲတော့တော့ဆက်နေတယ်ပေါ့နော်ဆက်နေတယ်ပေါ့ဟိုဘူးတော့ဆိုရင်တော့ဟိုလက်ရှိနေသားရဆိုရင်တော့တိမ်ပုံနေသားရဆိုရင်တော့ဒါဖြတ်ပြီးလို့ဟိုဒီပုံတိုင်းကအားပြော့သွားတဲ့အနေအထားမျိုးပေါ့လေဒီပုံတိုင်းဆဲတွေကတော့ပွဲထွက်ပုံပြီးပေါ့နော်ဒါဆိုတော့ကန်းကျင်နေထိဟိုဘူးကျက်ကကန်းကျင်နေထိသွားပြီဆိုတော့ဆဲတွေကတော့ပွဲထွက်ပြီးတော့ဒီတပြေးပြေးနဲ့ဒီပေါ့ဒီပုံတိုင်းကနေဟိုအကောင်ဆုံးမုံတိုင်းငယ်ရနေမုံတိုင်းငယ်ပေါ့မုံတိုင်းငယ်ရနေဒီဒီအနေရအောင်ဆိုအဲ့လိုလေးရောက်ခါကိုတွိုင်းနေအားပြော့သွားမှာစိုင်းတန်းကတောင်ပိုင်းကတော့နက်ဗန်လောက်အထီးတော်ဒီပုံစံအရောပြောတဲ့လေဒီအနေရအောင်နေနေတော့ဒီကျွင်းကြံတိမ်လိုက်ပြီးရောက်လာနေတာပေါ့နော
်လက်ရှိရာသီဥတုအခြေအနေနဲ့ဒေသခံတွေရဲ့မုံတိုင်းအတွက်ပြင်ဆင်မှုနဲ့ပတ်သက်လို့တန်တွဲမြို့ကန်တယောက်ကအခုလိုပြောပါတယ်
ကျတော့ဆိုတော့လေရတော့အများကြီးမတိုက်သေးမှာနည်းနည်းလေးပဲတိုက်သေးမှာဒီမွန်တိုင်းလေမွန်တိုင်းဆောင်တဲ့လူတွေကကျတော့ဟလာဟိုနော်အခုတော့ဒီရခိုင်ဟိုတာနန်းကပရိမာတော့ဘာမှတော့ဟိုဟိုမျိုးဆောင်တော့မရှိပါဘူးနော်အမပညာတော့အမမရှိဘူးအမဟိုတခြားမီဒီယာတွေကရတော့အဲ့လိုတင်တာတော့အဲ့လိုရှိတယ်ဒါမှမဟုတ်ဒီတာနန်းမှာအဲ့လိုပတ်ပြီးတော့အဲ့လိုဟာလော့စပီကာနဲ့အော်ရတော့မရှိဘူးအမ
ရခိုင်ပြည်နယ်တောင်ပိုင်းမှာမုန်တိုင်းအရှိန်ကြောင့်မိုးသက်လေပြင်းကျတဲ့အတွက်ကန်ဒီကန်ဝေးငါးဖမ်းလေတွေမထွက်ကြဘူးလို့ဒေသခံတဦးကပြောပါတယ်
။ပင်နယ်ကလူရတော့အခုလော့ဆယ်ပြည့်ဟောပင်နယ်ကိုမဆင်းကြတော့ဘူးပေါ့နော်။ဒီတန်းတော့မှာဆိုတော့ဟိုမိုးလူဝသနဲ့ဟိုဇလဘယ်နဲ့ပူလီဆန္ဒရှိတယ်။အဲ့ကနေဆင်းသူတို့ကနေပြီးတော့ဒီပင်နယ်မှာရှိတဲ့အဲ့လိုရေလုတ်သားတွေကိုတဆင်တင်ညာပေါ့စာနဲ့တူဟိုဒူကွင်တော့အောင်ဖြစ်စေ
မလ22ရက်ညနေ4နာရီမိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ထုတ်ပြန်ကြေညာချက်အရအားကောင်းတဲ့မုန်တိုင်းငယ်ကြောင့်မြမကန်ယူတန်းတချောင်းနဲ့ကမ်းလွန်ပင်လေတို့မှာရန်ဖန်ရန်ခါမိုးသက်လေပြင်းတွေကြာရောက်ပြီးလှိုင်းကြီးနိုင်ကြောင်းနဲ့မိုးသက်လေပြင်းကျဆင်းရေပြင်းမြေပြင်းလေဟာတနာရီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့သတိပေးထားပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့ရခိုင်ပြည်နယ်တောင်ပိုင်းကစစ်တွေကြောက်ဖြူမြန်အောင်ခွာဆတဲ့မြို့နယ်တွေမှာတော့မုံတိုင်းအတိပေးကြီးညာချက်ကိုအတန်ချက်စနဲ့လိုက်လံအတိပေးနေသလိုကလေးငယ်တွေအသက်ကြီးရွယ်အိုတွေမတန်ဆွမ်းသူတွေနဲ့ကိုဝင်ဆောင်တွေကိုမုံတိုင်းဘေးလွယာဆိုင်ကလုန်းရှယ်တာတွေကိုပြောင်းရွှေ့ကြဖို့လဲကြီးညာထားပါတယ်ခင်ဗျာ
ကိုကီမောင်ဆွန်မြင်းပါရှင်ဆက်လက်ပြီးတော့ဒီထိုင်းနိုင်ငံထဲမှာတရားမဝင်ဒီမြန်မာနိုင်ငံသားတွေဖမ်းဆီးခံနေရတဲ့အခြေအနေကိုတင်ပြမှာပါထိုင်းမြန်မာနယ်စပ်ပြည်နယ်၄ခုမှာမတ်လ18ရက်နေ့ကနေပြီးတော့ဒီမတ်လ22ရက်နေ့ထိ5ရက်အတွင်းမှာလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား300လောက်ဟာအစုလိုက်အဝေးလိုက်ဒီဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေများလာတဲ့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနကပြည်နယ်အုပ်ချုပ်ရေးမှုတွေကိုလုံခြုံရေးအရပုံမစောင့်ကြည့်စစ်ဆေးပေးဖို့အတွက်ဖေဖော်ဝါရီလ20ရက်နေ့တုန်းကညွှန်ကြားချက်ထုတ်လိုက်ပြီးတဲ့နောက်အထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေအစုဝေးနဲ့ဖမ်းဆီးခံနေရပါတယ်။ထိုင်းမြန်မာနယ်စပ်ပြည်နယ်၄ခုဖြစ်တဲ့ကန်ချနာပူရီ၊ပရာကျုတ်ခီရီခန်၊ချင်းမိုင်ချင်းရိုင်ပြည်နယ်တွေမှာ၅ရက်အတွင်းမြန်မာနိုင်ငံသား300ဝန်းကျင်အဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။ချင်းမိုင်ချင်းရိုင်တမ84ယောက်ဖမ်းမိတာတခုရှိတယ်ကွ။မလ19နေဆေးမှာကြတော့အခုရက်နဲ့20ရက်နှစ်ရက်မှာကြတော့ပရာကျော့ခီရီကန်ပြည်နယ်နဲ့ကန်ချနာပူဒီပြည်နယ်မှာစုစုပေါင်း185ယောက်ဖမ်းမိတယ်။အဲဒီမှာကျွန်တော်လမ်းပြ3မော်တော်ယာဉ်3စီးနဲ့တူဖမ်းမိတယ်။လမ်းပြ3ကတော့ထိုင်းနိုင်ငံသားတူပေါ့ဗျာ။21 22နှစ်ရက်မှာကန်ချနာပူဒီပြည်နယ်နှစ်နေရာမှာကျွန်တော်စုစုပေါင်း63ယောက်ဖမ်းမိတယ်။အဲဒီမှာလမ်းပြကူညီတဲ့ထိုင်းနိုင်ငံသား6ဦးလည်းဖမ်းမိတဆက်တည်းမှာလည်းမလာ20ရက်ဒီမှာချင်းလိုက်ပြီနဲ့မက်ဆိုင်မှာတရားမဝင်မြန်မာ23ရောက်ဖမ်းပြီအားလုံးပေါင်းလိုက်ရင်တော့ဗျာချင်းမိုက်ကြီးနဲ့ချင်းလိုက်ကြီးနဲ့အားလုံးဒီမလာ18ရက်နေ့ဒီမလာ22ရက်နေ့ဒီ250နဲ့တယောက်လမ်းပြကူညီတဲ့လူပွဲစား9ယောက်စား3စီးဖမ်းပြီလေ
မလဇန်ကနေမလ22ရက်နေ့အတွင်းမြန်မာနိုင်ငံသား1300ကျော်နဲ့လူမောင်ကိုပွဲစား30လောက်ဖမ်းပြီတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
အခု2022မလအတွင်းမှာတရားမဝင်မြန်မာ1314ယောက်နဲ့လူမောက်ကို29ယောက်ဖမ်းမိပါတယ်ဗ
ျအခုဆိုရင်2022ခုနှစ်နှစ်ဆကစပြီးဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတင်မြန်မာနိုင်ငံသား1000ဝန်းကျင်လောက်ဖမ်းဆီးခံရပါတယ်2022ခုနှစ်အတွင်းထိုင်းနိုင်ငံထဲအထောက်ထားမဲ့ဝင်လာတဲ့နိုင်ငံသား6000ကျော်ဖမ်းဆီးခံရပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်အဖမ်းဆီးတွေများနေပေမဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေစေမှုကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိထိရောက်ရောက်အေးအေးဆောင်ရွက်နိုင်ဖို့ပြည်နယ်အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်ဗုဒ္ဓခုနှစ်နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုလိုင်းဒိုမီတာ3249ရူကနေထုတ်လွှင့်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။လွန်ခဲ့တဲ့တစ်နှစ်ကျော်ကာလမြန်မာစစ်တပ်စစ်အာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံရဲ့ဖွင့်လှစ်ခါစဒီမိုကရေစီတကားလည်းပိတ်သွားပါတယ်။ဒီကနေ့အချိန်မှာတွေ့မြင်ရတဲ့မြန်မာနိုင်ငံဟာဆိုရင်လွန်ခဲ့တဲ့တစ်နှစ်ကျော်ကတွေ့မြင်ခဲ့ရတဲ့နိုင်ငံနဲ့လုံးဝကွာခြားသွားပါပြီလို့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ရဲ့အာရှဆိုင်ရာဒုတိယအုပ်ချုပ်ရေးမှူး Craig Hart ကမကြခင်ကလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သိတာထင်ရှားတဲ့အခက်အခဲအတားအဆီးတွေရှိပေမဲ့မြန်မာပြည်သူတွေအရှုံးမပေးကြသလိုက ကျွန်တော်တို့ဟာလည်းဒီမိုကရေစီကိုပံ့ပိုးမှုမှာသူတို့နဲ့အတူယက်တည်နေပါတယ်စစ်အာဏာသိမ်းပြီးနောက်မှာတော့အစိုးရအကျိုးခံစားရမယ့်လုပ်ငန်းတွေကိုပံ့ပိုးကူညီမဲ့ဒေါ်လာ 42.4 သန်းကိုမြန်မာပြည်သူတွေအတွက်ဓာတ်ရိုက်ပံ့ပိုးမှုအဖြစ် USAID ကပြောင်းလဲခဲ့ပါတယ်ဒီအထက်မှာဆိုရင် COVID-19 ငှက်ဖျားနဲ့ TB အဆုတ်နာလူနာတွေအတွက်အသက်ကယ်ဝန်ဆောင်မှုတွေလည်းပါဝင်ပါတယ်ဗမလိုက်တဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေတွားရောက်ခွင့်ကိုစစ်အာဏာရှင်ကတင်းတင်းကြပ်ကြပ်ကန့်သတ်ထားတာကြောင့်အခက်အခဲဖြစ်ရတဲ့မြန်မာနိုင်ငံတဝန်းဟာတိမ့်နဲ့ချီရှိတဲ့ပြိပခတ်ဒဏ်သင့်ပြီးအိုးအိမ်စွန့်ထွက်ပြေးရသူတွေထံကိုလည်း USAID ကလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အထောက်အပံ့တွေပေးနေပါဗျ။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အာဏာရှင်ကလူပေါင်း1600ကျော်ကိုတတ်ဖြတ်ခဲ့ပြီးဒီအထက်ထဲမှာကလေးငယ်တွေသတင်းသမားတွေနဲ့အကူအညီပေးရေးလှုပ်သားတွေလည်းပါဝင်ပြီးထောင်နဲ့ချီဖမ်းဆီးထားပါတယ်အကြမ်းဖက်မှုတွေတိုးလာနေပါတယ်စစ်အာဏာရှင်နဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အဖွဲ့တွေကြားမှာသဘောထားကွဲပြားမှုကပိုပြီးပြင်းထန်လာနေပါတယ်လို့ဒုတိယအုပ်ချုပ်ရေးမှူးဟာကသတိပေးပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေရေးဟာ USAID ရဲ့အဓိကဦးစားပေးဖြစ်ပါတယ်အားလုံးပါဝင်တဲ့ပါတီစုံဒီမိုကရေစီဖြစ်ရေးဘုံကြီးမှန်းချက်ကိုတည်ဆောက်နေကြတဲ့ဒီမိုကရေစီနီးကြအဖွဲ့အစည်းတွေပုံကိုယ်တွေနဲ့ USAID ကမိဖက်ဖြစ်ပါတယ်။ဒီမိဖက်တွေထဲမှာဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုတိုင်းရင်းအဖွဲ့အစည်းများအရက်ဖက်အဖွဲ့အစည်းများအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘာသာရေးနဲ့ကင်းလွတ်သူတွေရောဘာသာရေးဆိုင်ရာတွေရောနောက်စိတ်သဘောထားတူညီတဲ့ပုဂ္ဂလိကခန္ဓာပုံကိုယ်တွေလည်းပါဝင်ပါတယ်။လက်ကျန်ဒီမိုကရေစီနယ်ပယ်အနေငယ်ကိုဆက်လက်ထိန်းထားနိုင်ဖို့အတွက်မီဒီယာအတိုင်းအဝိုင်းမှာဆုတ်ယုတ်ကြဆင်းမှုတွေကြားနေသတင်းအချက်အလက်လွတ်လပ်စွာဆက်လက်စီးဆီးနိုင်ရေးလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းတွေသတင်းတောက်တွေကိုလည်း USAID ကထောက်ပံ့ကြေးပေးအပ်နေပါတယ်။အနာဂတ်ဒီမိုကရေစီအတွက်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေလူအခွင့်အရေးကာကွယ်မြင့်တင်သူတွေသတင်းသမားတွေနဲ့လူနည်းစုတိုင်းရင်းသားတွေရဲ့ငြိမ်းချမ်းစွာကြိုးပမ်းမှုတွေကိုပိုပြီးအကောင်ခိုင်မာရေးကိုထောက်ပံ့ဖို့အတွက်လည်းဒေသဆိုင်ရာလူမှုအတိုင်းအဝိုင်းနေနဲ့ USAID မိဖက်တွေအတူပူးပေါင်းဆောင်ရွက်နေကြပါတယ်။လူအခွင့်အရေးကာကွယ်မြင့်တင်သူတွေနဲ့ဒီမိုကရေစီလိုလားသူအဖွဲ့တွေကို USAID ကပံ့ပိုးနေပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေနောက်အနာဂတ်မှာလူမှုအပေါ်စံကြုတ်ရက်ဆက်မှုတွေကိုကာကွယ်တားဆီးရေးတုံ့ပြန်ဆောင်ရွက်နိုင်အောင်အရက်ဖက်အဖွဲ့အစည်းတွေကိုလည်းဒီလုပ်ငန်းစဉ်ကနေတဆင့် USAID ကအကူအညီဖော်ဆောင်ပေးနေပါတယ်။လူမှုလူဒန်းစားအလှအသီးသီးဟာမြန်မာစစ်တပ်ရဲ့ရက်စက်တဲ့ဖိနှိပ်မှုကိုဆန့်ကျင်ကြသူတွေကိုတရားဥပဒေမဲ့ဖမ်းဆီးမှုစစ်တပ်ရဲ့အကြမ်းဖက်မှုစစ်အာဏာသိမ်းမှုကိုကဘာတလွှားဆန့်ကျင်ရှုတ်ချမှုမှာလဲ USAID ကပူးပေါင်းပါဝင်ပါတယ်လွတ်လပ်မှုပြန်လည်ရရှိရေးစူးစမ်းနေကြတဲ့မြန်မာပြည်သူတွေကိုပံ့ပိုးနိုင်မဲ့အခွင့်အလမ်းတွေကိုလည်း USAID ကဆက်လက်ရှာဖွေသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးရပါရရှင်ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အထံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ49 kHz 6753ညာလိုင်းလက်မီတာ190 kHz 1509ရူကနေထုံ့နှံ့နေပါရရှင်။ဆက်လက်တင်ဆက်မဲ့ဒီဒုတိယပိုင်းနာယူဝက်အစီအစဉ်မှာနေတိုးမဟာမိတ်ဖွဲ့ဝင်နေတဲ့တွေ့ဆုံဖို့အမေရိကန်သမ္မတဂျိုးဘိုက်တန်ဟာလာမယ့်သတင်းပတ်အတွင်းမှာဥရောပကိုသွားဖို့ရှိနေတဲ့အကြောင်းတင်ပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ဒီအထူးကိုယ်စားလှယ်အနေနဲ့လည်းဒါပထမဆုံးအထူးကိုယ်စားလှယ်အဖြစ်နဲ့ပထမဆုံးတရားဝင်ခရီးစဉ်ဖြစ်တဲ့အခါကျတော့သူ့အနေနဲ့ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်အကျံပြုချက်ပေါ့အဲ့ဒါတွေကိုသူ့အနေနဲ့သိကျင်တယ်ဆိုတဲ့အကြောင်းဟိုပုံပုံလေးလေးပဲဖိတ်ခေါ်ပါတယ
်ဒါကတော့ပြည်သူ့ပါတီဥက္ကဋ္ဌဥက္ကုကိုကြီးက VOE ကိုပြောသွားတာပါအာဆီယံအထူးကိုယ်စားလှယ်နဲ့ပြည်သူ့ပါတီဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့အကြောင်းတင်ပြထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနာဆင်ကြည့်ရှုရဖို့ရှိပါတယ်ကဘာတလွားခီးသွားအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့စောစောကကြားခဲ့ရတဲ့အမေရိကန်နိုင်ငံကြီးအကြောင်းတီကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လာတာသတင်းလေးပတ်ထဲဝင်ရောက်လာတဲ့ချိန်မှာပဲယူကရိန်းနိုင်ငံကနေထွက်ပြေးလာသူတွေနိုင်ငံတွင်းဘေးကင်းရာရွှေ့ပြောင်းနေထိုင်သူတွေဟာ10သန်းလောက်ရှိနေပါပြီဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့နေတိုးမဟာမိတ်အဖွဲ့ဝင်တွေနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာလာမယ့်သတင်းပတ်အတွင်းမှာဥရောပကိုသွားဖို့ရှိနေပါတယ်VOA သတင်းတော့ Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်ရုရှားချက်တိုက်လေယာဉ် SU-35 ဟာယူကရိန်းစစ်ဘက်ပြင်မှတ်တစ်ခုကိုအတန်ထက်မြန်တဲ့တာဝေးပြင်မဆိုင်တုံးနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှတွေ့ရပါတယ်။ကလေးအများပြပေါင်းခုံလုံးနေကြတဲ့ကစက်ရုံတစ်ခုကိုရုရှားတွေကပြစ်ခတ်ဖျက်ဆီးခဲ့တယ်လို့ယူကရိန်းဘက်ကပြောကြားပြီးတပတ်အကြာမှာရုရှားဘက်ကအခုလိုတိုက်လေယာဉ်နဲ့ပြစ်ခတ်တဲ့ဗီဒီယိုထုတ်ပြန်ခဲ့တာပါ။ရုရှားဘက်ကတော့ယူကရိန်းရဲ့ပြောကြားချက်ဟာလေးများဖြစ်တဲ့ဆိုပြီးတော့ဆွဆွဲပါရတယ်။ယူကရိန်းရဲ့အချက်ချာကြတဲ့မာရီယိုပူးမြို့ကိုလည်းရုရှားတွေကအပြင်းထန်တိုက်ခိုက်နေတာကြောင့်ဒဏ်ရာရသူအများပြားရှိနေပါတယ်အခုလိုတိုက်ခိုက်မှုဟာစစ်ရာဇဝမှုကျူးလွန်တာဖြစ်ပြီးဒီအတွက်တမိုင်းမှာတာဝန်ယူဖြေရှင်းရမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်အထက်လွှတ်တော်အစိုးရအသုံးချက်ရာထားပေးရတဲ့ကော်မတီဝင်ဒီမိုကရက်ခေါင်းဆောင်တဦးဖြစ်တဲ့အထက်လွှတ်တော်မက်ဒစ်ဒါဗန်ကအမေရိကန်အနေနဲ့ယူကရိန်းကိုဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောပါတယ
်အမေရိကန်ပြည်ထောင်စုနဲ့နေတိုးမဟာမိတ်အဖွဲ့ရင်းအနေနဲ့ပူတင်ရဲ့လုံရက်တွေကိုတားဆီးဖို့ယူကရိန်းရဲ့ချိုးပန်းအားထုတ်မှုကိုပံ့ပိုးပေးသွားဖို့တန်တိတ်ထန်ချထားပါတယ်။သူဟာထင်ရဆိုင်ပြီးအပြစ်မဲ့တဲ့အရက်သားတွေကလေးတွေကိုအစင်ကျင်မဲ့စွာတတ်ဖြတ်နေတာပါ။သမိုင်းမှာသူ့ရဲ့နာမည်ဟာအမဲဆက်တွေနဲ့ကြံနေပါလိမ့်မယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီကရုရှားချူကျော်စစ်ကြောင့်ယူကရိန်းမှာအိုးအိမ်ဆွန့်ခွာရသူပေါင်း10သန်းလောက်ရှိနေပြီလို့ Twitter မှာရေးပါတယ်။ဒါဟာယူကရိန်း၄ဦးမှာတဦးနှုန်းနီးပါးအရေးအတွက်ဖြစ်ပြီးတော့အနောက်နိုင်ငံတွေကအကူအညီကိုစောင့်မျှော်နေကြမှာပဲ။နေ့စဉ်နေ့တိုင်းထွက်ပြေးရတဲ့နှုန်းပိုများလာနိုင်တာပါ။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင် John Barroso က ABC This Week အစီအစဉ်မှာ Biden ဆိုရအနေနဲ့ဒီထက်ပိုထိထိရောက်ရောက်လို့ဖို့လိုလားနေကြောင်းပြော
The president has had to be pushed and pulled to where
သမ္မတအနေနဲ့ခုတက်ပို့ပြီးတော့ထိရောက်ဆောင်ရွက်ရပါမယ်။ Congress အနေနဲ့ရုရှားပေါ်ပိတ်ဆို့တံခါးတာရှင်းနံတင်သွင်းခွင့်ပိတ်တာလက်နက်တွေထောက်ပံ့ပေးတာ73ဘီလီယံဒေါ်လာကူညီပေးဖို့လည်းလွန်ခဲ့တဲ့တစ်ပတ်နှစ်ပတ်ကမဲပေးခဲ့ပါလေ။အခုအချိန်ထိတော့ဆိုရ1ဘီလီယံပဲကူညီပေးပါသေးတယ်။
ကမ္ဘာတစ်လုံးမှာတော့ယူကရိန်းကိုထောက်ခံပြီးရုရှားကျူးကျော်မှုကိုဆန့်ကျင်ရှုတ်ချတဲ့ဆန္ဒပြပွဲတွေကျင်းပနေသလိုအာဏာပိုင်တွေရဲ့ဖိနှိပ်မှုကိုအန်တူရင်းမော်စကိုလမ်းမတွေပေါ်မှာလည်းရုရှားအစိုးရကိုလူလူကဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒီထဲမှာရုရှားနိုင်ငံပိုင် Channel 1သတင်းဌာနရဲ့ Editor Marina Pozhenikova လည်းပါဝင်ပါတယ်။သူဟာ Daily TV သတင်းလွှင့်နေချိန်မှာအစီအစဉ်တင်ဆက်သူရဲ့နောက်ကနေရပ်ပြီးစစ်ပွဲတွေအလိုမရှိဝါရဖြန့်နာတွေကိုမယုံကြနဲ့သူတို့ကအားလုံးကိုလိန်နေတာဆိုတော့ရုရှားလိုရေးထားတဲ့ poster ကင်ဆောင်ပြီးဆန္ဒပြခဲ့ပါတယ
် I could show to the rest of the world that Russians
ရုရှားလူထုကစစ်ကိုဆန့်ကျင်ကြတယ်ဆိုတာကမ္ဘာကြီးကိုခုလိုပြသလိုက်တာဖြစ်တယ်လို့ဒါဟာအလိမ်ညာတွေပါဆိုတာကိုလည်းမသိသေးတဲ့ရုရှားတွေသိအောင်လုပ်တာပါဒါကိုသိပြီးတော့တချို့သူတွေစစ်ဆန့်ကျင်တာတွေကိုပြသဖို့ပါစစ်မလုပ်ရက်ကနေတချို့တွေအခြေအနေမှန်ကိုနားလည်လာဖို့အထောက်အကူဖြစ်လိမ့်မယ်လို့ပြောနေပါတယ်
ယူကရိန်းကိုစီးရီးအရာကြီးကြော်တဲ့စစ်ပွဲပေါ်ဆန့်ကျင်သူတွေကိုအရေးယူအပြစ်ပေးဖို့မကြခင်ကမှရည်ရွယ်ထုတ်ပြန်ထားတဲ့ရုရှားဥပဒေအရဆိုရင်တော့သူဟာထောင်ဒဏ်15နှစ်အထိကြာခံနိုင်ရတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်ခင်ဗျာ
ကောဘက်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာရောက်နေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအထူးကိုယ်စားလှယ်ပရက်ဆုံဟွန်ဟာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးအပါအဝင်ပါတီခေါင်းဆောင်ပိုင်းတွင်နေဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်မနေ့ကပေါ့နော်သူတို့တွေ့ဆုံခဲ့ပါတယ်အာဆီယံအထူးကိုယ်စားလှယ်နဲ့ပြည်သူ့ပါတီတို့ကြားဘာတွေဆွေးနွေးခဲ့ကြပါသလဲပြည်သူ့ပါတီဘက်ကရောဘယ်အချက်တွေကိုအဓိကပြောဆိုခဲ့ပါသလဲဥက္ကိုကိုကြီးကိုကိုချော်ချော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဥက္ကိုကြီးဒီ ਉਹ ਨੇ အခုလိုမျိုးဆက်သွယ်မေးမြန်းပြူတာဂျေဆုတင်ပါတယ်ဆိုတော့ကျွန်တော်မေးခွန်းတည်းစားလိုက်ပါမယ်ချက်ချင်းဥက္ကိုကိုကြီးဒီနေ့ဟလာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဖရက်ဆိုခွန်း ਨੇ ဒီကနေ့ပဲတွေ့ခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ဘလောက်ကြာကြာတွေ့ခဲ့ပါသလဲဦးကိုကြီးကိုဘက်ကဘာတွေပြောခဲ့ပါလ
ဲဟိုကျွန်တော်တို့ဒါ Lotte Hotel မှာ7နာရီကနေပြီးတော့12နာရီ5မိနစ်အထိပေါ့လေကျွန်တော်တနာရီကျော်ကျော်တွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့တော့အထူးသဖြင့်တော့ဒီအထူးကိုယ်စားလှယ်အနေနဲ့လဲဒါပထမဆုံးအထူးကိုယ်စားလှယ်အဖြစ်နဲ့ပထမဆုံးတရားဝင်ခရီးစဉ်ဖြစ်တဲ့အခါကျတော့သူ့အနေနဲ့ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်အကျံပြုချက်ပေါ့အဲ့ဒါတွေကိုသူ့အနေနဲ့သိကျင်တယ်ဆိုတဲ့အကြောင်းဟိုပွန့်ပွန့်လင်းလင်းပဲဖိတ်ခေါ်ပါတယ်နောက်တစ်ခုကလည်းသူလာတဲ့ရည်ရွယ်ချက်နဲ့ဒီ ASEAN ရဲ့ 5 point consensus အပေါ်မှာသူ့ရဲ့သဘောထားပေါ့လေဂျိုးပန်းဆောင်ရွက်မှုတွေအဲ့ဒါတွေကိုရှင်းပြပါတယ
်ဟုတ်ကဲ့ဆိုတော့တွေ့တာကဥက္ကိုကြီးတို့ပါတီတစ်ခုတည်းလားတခြားဘယ်သူတွေပါပါသေးလဲ
အခုကျွန်တော်တို့တွေ့တဲ့ဒီဆွေးနွေးပွဲမှာကတော့ကျွန်တော်တို့ပြည်သူ့ပါတီတီးသန့်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်ပြည်သူ့ပါတီဟိုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ဒီဘ ഹു ကော်မတီဝင်တွေနဲ့ဒီချိုးကိုစလဲဦးဆောင်တဲ့အဖွဲ့နဲ့ကျွန်တော်တို့ဒါတီးခြားတွေ့ဆုံတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အထူးကိုစလဲကဦးကိုကြီးတို့ပြည်သူ့ပါတီတခုတည်းနဲ့ပဲတွေ့တာလားတခြားနိုင်ငံရေးပါတီတွေနဲ့ရော
အဲ့တော့ကျွန်တော်တို့လည်းပဲဒီမီဒီယာပေါ်မှာတက်လာတာကြီးပဲကျွန်တော်တို့တွေ့ရတယ်လေအဲ့တော့ဘယ်ပါတီတွေနဲ့ဆက်လက်ပြီးတော့တွဲဆောင်မှုရှိတယ်ဆိုတာကိုတော့ကျွန်တော်လည်းအတိအကျမသိသေးပါဘူးအဲ့တော့ကျွန်တော်တို့ကတော့အခုဒီဆွေးနွေးပွဲမှာလည်းတိုက်တွန်းခဲ့တာကဒါမြန်မာနိုင်ငံရေးမှာသက်ဆိုင်သူအားလုံးနဲ့တွဲဆောင်ဆွေးနွေးဖို့အတွက်ဒါကျွန်တော်တိုက်တွန်းခဲ့ပါတယ်အဲ့တော့နောက်ပိုင်းလာမယ့်ခီးစဉ်တွေမှာလည်းပဲပုံမကျက်ပြတ်နဲ့တွဲဆောင်ဆွေးနွေးမှုတွေဖြစ်ပေါ်ဖို့အတွက်ကျွန်တော်တိုက်တွန်းပြောဆိုခဲ့ပါတယ
်ဟုတ်ကဲ့ခုနကဦးကြီးပြောတဲ့သက်ဆိုင်သူအားလုံးဆိုတဲ့နေရာမှာအလားဆီယနာတေးမီနောက်ပိုင်းမှာဖွဲ့စည်းလာတဲ့ပေါ်လာတဲ့အမျိုးသားညီညွတ်ရေးဂျာကာလာမျိုးသားညီညွတ်ရေးဆိုတဲ့ NUG ပေါ့လေအလား CR page အဲ့ဒီလိုဖွဲ့စည်းမျိုးတွေရောပါဝင်ပါသလား
ဟိုဒီနေရာမှာကအာဆီယံရဲ့ 5 point consensus မှာကို၌ကဒီ all party consent လို့ပဲပေါ်ပြထားတော့ဘယ်အဖွဲ့ဘယ်အဖွဲ့တွေပါတယ်ဆိုတာကိုတော့တိတိကျကျရည်ညွှန်းထားတာမျိုးမတွေ့ရပါဘူးသို့တော်လည်းပဲနိုင်ငံရေးပြဿနာကိုဖြေရှင်းတော့မယ်ဆိုရင်တော့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့အင်အားစုတွေအားလုံးရဲ့သဘောထားတွေကိုရယူဖို့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်
။ကျွန်တော်ဥက္ကဋ္ဌကြီးရဲ့သဘောထားကအာဆီယံအထူးကိုယ်စားလှယ်အနေနဲ့ဟလာ NUG လို့အဖွဲ့အစည်းမျိုးနောက် CRPH လို့အဖွဲ့အစည်းမျိုးဒီလိုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဆွေးနွေးသင့်တယ်ဆိုတဲ့သဘောထားဥက္ကဋ္ဌကြီးမှရှိတာပေါ့
။ဟိုကျွန်တော်ကတော့ခုနကပြောသလိုမြန်မာနိုင်ငံရေးအဆုံးဖြတ်ပေးနိုင်တဲ့အဖွဲ့အစည်းတွေအားလုံးပေါ့နော်။အဲ့တော့ကျွန်တော်တို့ကဟိုအဖွဲ့အစည်းတွေကိုနာမည်တက်ပြီးတော့ဟိုညွှန်းဆိုတာလို့ရှိနေဟိုအဖွဲ့အစည်းကြံရှိခဲ့တာတွေပဲဖြစ်နေတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒါတိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်အခုဒီလူမျိုးတော်လိုင်းရေးနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့အဖွဲ့အစည်းတွေကိုပါဒါကျွန်တော်တို့ကတော့ကြည်ကြဲပြန့်ပြန့်တွေ့ဆုံဆွေးနွေးဖို့လိုတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ ဆိုတော့အထူးကိုယ်စားလှယ်အနေနဲ့အဓိကဘာကိုများသိကြမှာလဲဥက္ကိုကြီးအဓိကတတ်တမမှန်သူသိကြတာဘာများရှိပါသလဲ
ဟောကျွန်တော်တို့ဒီပြည်သူပါတီရဲ့သဘောထားပေါ့ဒီဘောသုံးသက်ချက်ပေါ့အဲ့ဒါတွေကိုသူကအဓိကမေးပါတယ်အဲ့တော့သူ့အတွက်လည်းအကြံပြုချက်ပေါ့ကျွန်တော်တို့အနေနဲ့ဒါဘာတွေလုပ်တဲ့နည်းဆိုတာမျိုးအကြံပြုချက်ကိုလည်းကျွန်တော်တို့ပေးခဲ့တာရှိပါတယ
်ဟုတ်ကဲ့
အဲ့တော့ဟိုအဓိကအားဖြင့်တော့ကျွန်တော်ကဟိုကိုယ်တိုင်လည်းနှစ်ရှည်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့အခါကျတော့ဒီနိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ရေးကိစ္စကိုကျွန်တော်ပူဇော်ပေးပြီးတော့ပြောခဲ့ပါတယ်နောက်တစ်ခုကတော့အယတ္တတာကွယ်ဆောင်ရွက်ရေးပေါ့အဲ့တော့ဒီပဋိပက္ခမှာအယတ္တထိခိုက်သေးဆုံးမှုတွေဟိုတောက်လျှောက်ပေါ်လို့မြင့်တက်လာတဲ့ကိစ္စဟာစိုးရင်စရာဖြစ်တယ်နောက်တစ်ခုကလည်းဟိုတာမန်ပြည်သူချင်းဖြစ်တဲ့ရာဇဝတ်မှုတွေကအစဟိုတိုင်စရာရဲစခန်းတရားရုံးကစားအားကိုးလို့မရတဲ့အခြေအနေမျိုးဟိုတရားဥပဒေစိုးမိုးမှုပြင်းမဲ့လာတဲ့အခြေအနေဟာတိုင်းပြည်အတွက်အင်မတန်အန္တရာယ်ရှိတယ်ဒါကြောင့်မို့လို့အယတ္တထိခိုက်ဒေဆုံးမှုတွေဒါတွေကိုကျွန်တော်တို့တားမြစ်ပေးဖို့အားလုံးပဲအသီးသီးကနေရှောင်ရှားဖို့ဒါကိုကျွန်တော်ကတော့အာဆီယံအထူးကိုယ်စားလှယ်ကိုအဓိကပြောခဲ့ပါတယ်နောက်တစ်ခုကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဟိုစီးပွားရေးကြောင့်ရောနိုင်ငံရေးကြောင့်ရောကျန်းမာရေးကြောင့်ရောဟိုစီးပွားရေးလုပ်ငန်းတွေဟိုပျက်စီးကုန်တာရပ်ဆိုင်ကုန်တာအဲ့တော့ပြည်သူသားထဲမှာထိခိုက်ညံ့တာမှုတွေအင်မတန်များလာတဲ့အပေါ်မှာလူသားချင်းစာနာမှုအထောက်အပံ့တွေကိုချီချီရောက်ရောက်ဖြန့်ဖြူးနိုင်မှုအကူအညီပေးနိုင်မှုအတွက်ကိုလည်းပဲအာဆီယံအထူးကိုယ်စားလှယ်နဲ့အဖွဲ့အစည်းဆိုတာတိုက်တွန်းခဲ့ပါတ
ယ်။ဟုတ်ကဲ့
နောက်တစ်ခုကတော့အရေးကြီးဆုံးကိစ္စပေါ့နော်အရေးကြီးဆုံးကိစ္စကတော့ဒီနိုင်ငံရေးပြဿနာတွေဟာနိုင်ငံရေးအရဆွေးနွေးဖြေရှင်းနိုင်တယ်ဆိုတဲ့မျှော်လင့်ချက်ပြည်သူတွေကြားထဲမှာပျောက်ဆုံးသွားတာဟာအင်မတန်အန္တရာယ်ကြီးတယ်။ဟိုဒါကြောင့်မို့လို့ကျွန်တော်တို့ဟိုနိုင်ငံရေးပါတီတွေလာကျွန်တော်တို့ပါဝင်တိုင်းရင်းသားပါတီတွေရောအကုန်လုံးကအတန်တိတ်နေတယ်လို့ဖြစ်တဲ့ကိစ္စ။ဒါကြောင့်မို့လို့ဒီ political diversity ပေါ့နော်။ဒါနိုင်ငံရေးအရမတူကွဲပြားတဲ့အမြင်တွေသုံးသပ်ချက်တွေကိုလည်းပဲပြောရေးဆိုခွင့်ရဖို့လိုတယ်။နောက်ထောင်ဖို့လိုတယ်ဆိုတာကိုကျွန်တော်တိုက်တွန်းခဲ့ပါတယ
်ဟုတ်ကဲ့
အဲ့တော့အထူးသဖြင့်ဒီဂျာကာလအကူအပြောင်းသဘောတူညီမှုတစ်ခုရရှိဖို့အတွက်သက်ဆိုင်သူအားလုံးနဲ့ပြုစုဆွေးနွေးဖို့ဒါကိုလည်းကျွန်တော်တိုက်တွန်းခဲ့ပါတယ
်ဆိုတော့အထူးကိုယ်စားလှယ်ဘက်ကဥက္ကိုကြီးတို့ဆွေးနွေးတဲ့အပေါ်မှာအကြံပေးတဲ့အပေါ်မှာအထူးကိုယ်စားလှယ်ဘက်ကပြန်ပြီးတော့ပြောဆိုတာဆွေးနွေးတာမှာဘယ်လောက်အားရစရာရလတ်ပေါ့ကျိုးရလတ်သူ့ဘက်ကနေပြီးတော့ကိုယ့်အတွက်ကိုယ်တင်ပြတဲ့ပြောဆိုဆွေးနွေးတာတွေအပေါ်မှာသူပြန်ပြောတာကဖြစ်လာနိုင်ကြီးအလားအလာဘလောက်အထိအကောင်းမြင်ပါတယ
်ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လဲဒါတော်တော်ကိုတူညီတယ်ပေါ့လေအဲ့တော့သူ့အနေနဲ့လဲဟိုတကယ့်ကိုထက်ထက်တန်တန်နဲ့ဒါသူတွေမကောက်ပါဘူးဒါအာဆီယံသူကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလဲတကယ့်ကိုစိတ်ဝင်တစားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီတက်ပူပြီးအသေးစိတ်တဲ့ဆွေးနွေးမှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောလိမ့်မယ
်ဆိုတော့အထူးကိုယ်စားလှယ်ဘက်ကဥက္ကိုကြီးတို့အကြံပေးသလိုဒီနိုင်ငံရေးလက်ရှိပြဿနာအကျအတဲကိုဖြေရှင်းဖို့အတွက်အဲ့လားတက်ဆိုင်သူအားလုံးဟိုတစ်ဖက်မကြံပေါ့နော်တွေ့ဆုံဆွေးနွေးမှုဆိုတဲ့အပေါ်မှာရောအထူးကိုယ်စားလှယ်ဘက်ကတစ်ခုခုပြန်ပြီးတော့ခိုင်ခိုင်မာမာပြောတာမျိုးရှိပါလား
ဟိုသူကို၌ကလည်းဒီ all party consent ဆိုတာကတက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့ဒီနိုင်ငံရေးဖြည့်ဆည်းမှုရရှိဖို့ဆိုတာကအာဆီယံ 5 point consensus တွေဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်ပြောတဲ့အပေါ်မှာသဘောထားကွဲလွဲမှုရှိပါမယ
်။ဟုတ်ကဲ့။ဆိုဥက္ကိုကြီးကဟလာလက်ရှိအချက်အတဲ့ပြဿနာဒီနောက်ဆုံးတနေ့မှာသဘောအပေါ်မှာပဲသဘောမှာပဲထိုင်ပြီးတော့ဖြည့်ရှင်းရမယ်။ဟလာတွေးဆုံဆွေးနွေးပြီးတော့ပဲဖြည့်ရှားရမယ်ဆိုတဲ့မူကိုစောကင်ထားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုဥက္ကိုကြီးလေရှိတိုင်းပြည်ရဲ့အခြေအနေတွေကိုကျွန်တော်တို့အားလုံးသိထားတယ်ဒီအခြေအနေတွေအောက်မှာအဲ့ဒါကဘလောက်အထိအလားအလာကောင်းပါသလဲ
အဓိကကတော့ဟိုကျွန်တော်တို့ဒီခေါင်းဆောင်အတီးတီးကြားရင်းမှာနိုင်ငံရဲ့အခြေအနေကိုပဲပေါင်းစုံကနေပြီးတော့လက်တွေ့ကြကြသုံးသပ်ဖို့နောက်လက်တွေ့ကြတဲ့ရလတ်ကိုဥတီတဲ့ဖြည့်ရှင်းမှုမျိုးကိုတိုးတင်ပြင်ဆင်ကြဖို့လိုမယ်လို့မြင်ပါတယ်အဲ့တော့ဟိုအခုဖြစ်နေတဲ့ဟိုဆွေးနွေးဖို့ပြောရင်ပဲသစ္စာပေါ့တို့ဒလန်တို့ဆိုတာမျိုးပြောနေတာကပြောတဲ့လူကိုတိုက်ခိုက်ရုံနဲ့မကဘဲနဲ့ဆွေးနွေးမှုဖြစ်စဉ်ကိုပါတိုက်ခိုက်တဲ့ဖြစ်စည်းဖြစ်တဲ့သဘောမျိုးဖြစ်တယ်။ဒါကြောင့်မို့လို့ဟိုအလွန်ကြုံပြောဆိုတာမျိုးတွေကိုရှောင်ရှားပြီးတော့တကယ့်ကိုလက်တွေ့ကျကျဖြည့်ရှင်းနိုင်မဲ့ဒီ platform ပေါ်ကိုရောက်လာဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ်။
ဟုတ်ကဲ့ဆိုတော့ဆွေးနွေးရဲဆိုတာကကျွန်တော်တို့အားလုံးနားလည်ထားတာတစ်ဖက်တည်းဆွေးနွေးလို့မရဘူး။ဟဲ့လားတက်ဆိုင်သူအားလုံးကပါမဖြစ်မယ်။တခါဆွေးနွေးလူစိတ် ရှိမှဖြစ်မယ်။စစ်ကောင်စီဘက်ကရောဒီလိုမျိုးဆွေးနွေးပြောဆိုဖို့အတွက်အခုချိန်မှာစိတ်ဆန္ဒရှိပြီလို့ပြောလို့ရပါရဲ့လားခင်ဗျ။
အဲ့တော့အဓိကကတော့လက်ရှိဂျာနာဆာကအဖွဲ့ဝင်တွေထဲမှာလည်းပဲဒါကျွန်တော်တို့ဟို JMC မှာတူတွဲလုပ်ခဲ့ဘူးတဲ့ပုံပုံတွေလည်းပါပါတယ်။အဲ့တော့ကျွန်တော်တို့ဟိုတရားဝင်ဆွေးနွေးပွဲတွေမှာရောကျွန်တော်တို့ GMC အစည်းအဝေးတွေမှာဒါ sideline meeting ပေါ့ coffee break တွေမှာရောကျွန်တော်တို့လွတ်လွတ်လပ်လပ်ပြောပြဆိုပြတာတွေရှိပါတယ်။အဲ့တော့ဟိုသူတို့အနေနဲ့လည်းပဲဟိုလက်တွေ့အခြေအနေကိုမှန်မှန်ကန်ကန်နားလည်ဖို့တော့လိုတယ်။အဲ့တော့အဲ့ဒီလိုပုံပဲနဲ့ဟလာဟိုကျွန်တော်တို့စစ်တပ်ကအစင်အလာတိုင်းဖြည့်ရှင်းတဲ့ပုံစံမျိုးနဲ့ပဲစဉ်းစားမယ်ဆိုရင်လည်းကျွန်တော်တို့ဒီပြဿနာကိုမဖြည့်ရှင်းနိုင်ဘူး။အဲ့တော့ဒါစစ်တပ်ဘက်ကဒါခေါင်းဆောင်တွေကိုနှိုက်ကဒီလက်ရှိအခြေအနေရဲ့ပမာဏကိုမှန်မှန်ကန်ကန်နားလေဘူးလက်ခံဘူးလိုတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒါကြောင့်မို့လို့လဲတွေ့ဆုံဆွေးနွေးမှုဖြစ်စဉ်ဆိုတာကဟိုဘက်အသီးသီးကဆွေးနွေးခြင်းနဲ့ဆန္ဒရှိမှနောက်တစ်ခုကနိုင်ငံရဲ့အကြက်တဲဟာဘလောက်ကြီးမားတယ်ဆိုတာကိုလည်းလက်နဲ့ဆိုင်ဆိုင်နားလေလက်ခံမှဖြစ်ပေါ်လာမယ်လို့ကျွန်တော်တို့မြင်ပါတ
ယ်ဟုတ်ကဲ့ဆိုတော့အခုလက်ရှိအာဏာယူထားတာကနာဆာကစစ်ကောင်စီကအာဏာယူထားတာပေါ့ဆိုတော့သူတို့အနေနဲ့ကဒီအကြက်တဲလက်ရှိတိုင်းပြည်အကြက်တဲတိုင်းပြည်ပြဿနာမဖြေရှင်းမှုဆိုတော့ဒီထက်ပို့ပြီးတော့နဲ့ဆိုင်ပြီးတော့လာလူလူကဒီတက်ဒီတက်ပို့ပြီးတော့ဘေးဒုက္ခရောက်လာမယ်အလားဆိုတာကုလသမဂ္ဂအပေါင်းနဲ့နိုင်ငံအဖွဲ့အစည်းတွေကလည်းသတိပေးထားတယ်ပြပခကဒီတက်ပြပခဒီတက်ပို့ပြီးတော့ကျေပြတ်လာမယ်ကြီးမားလာမယ်ထိခိုက်ဆုံးရှုံးမှုတွေပို့ပြီးတော့များလာမယ်လို့အချင်းချင်းသတိပေးထားတယ်ဆိုတော့စေကောင်စီအနေနဲ့သူတို့ဒီလက်ရှိနိုင်ငံရဲ့အကျက်အတဲပြဿနာကိုပြေလည်ဖို့အတွက်နော်ငြိမ်းချမ်းတဲ့နိလန်တစ်ခုကိုရှာဖို့အတွက်တကယ်ပဲစိတ်ဆန္ဒရှိတယ်ဆိုတာကိုပြဖို့ဆိုရင်ပထမဦးဆုံးအနေနဲ့ဘာလုပ်သင့်တယ်လို့အခုကိုကြီးမြင်ပါတယ်လေ
ဟိုကျွန်တော်တို့ဆွေးနွေးဘက်တွေကိုအရင်ဆုံးသတ်မှတ်ဖို့လိုတာပေါ့နော်ဟလာအရင်ဆုံးအစ်စ်မှာဟိုအနည်းအဝေးတွေရှိတာပေါ့အဲ့တော့ဥပမာအဖြစ်ကျွန်တော်တို့ဒါနိုင်ငံရေးပါတီတွေဆိုလို့ရှိရင်ဟလာကျွန်တော်တို့ကြိုက်တာမကြိုက်တာထားဒါ2008ဖွဲ့စည်းပုံအရပတ်ပုံတင်ပြီးတော့ရပ်တည်နေတာဖြစ်တယ်အဲ့တော့ဟိုစစ်ကောင်စီအနေနဲ့လည်းပဲနာဆာကအနေနဲ့လည်းပဲ2008ဖွဲ့စည်းပုံကိုအကြောင်းပြပြီးတော့အာဏာရယူထားတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးပါတီတွေနဲ့ဒီနာဆာကနဲ့တွေ့ဆုံဆွေးနွေးမှုမျိုးဒါကျွန်တော်တို့လုပ်လို့ရ။အဲ့တော့နောက်တစ်ခုကတော့ဟို PAO တွေနဲ့နာဆာကနဲ့ကြားထဲမှာလည်းပဲအရင် NCA သဘောတူညီချက်မှာကိုနိုင်က NCA အရကျွန်တော်တို့ကပြည်တော်စုသဘောတူညီချက်တွေရအောင်ကျွန်တော်တို့ဆွေးနွေးမယ်ဆုံးဖြတ်မယ်ပြီးလို့ရှိရင်လွတ်တော်ထဲမှာပြင်သွင်းပြီးတော့ဒါကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဆောင်ရွက်မယ်ဆိုတော့ဒါ negotiation platform ပေါ်မှာကျွန်တော်တို့ဟိုလိုအပ်တဲ့ပြုပြင်ဝန်မှန်မှုတွေဘယ်လိုဆောင်ရွက်မယ်ဆိုတာတွေကိုပါဆက်ပြီးတော့ဆွေးနွေးလို့ရအဲ့တော့ NCA မထိုးထားတဲ့ EAO တွေနဲ့လည်းပဲဟလာအပြစ်ကရစေးရေးကိစ္စလိုဖော်မျိုးတွေဆွေးနွေးလို့ရအဲ့လိုပဲအလားတူပဲကျွန်တော်တို့ NUG တို့ CIA ပြေးကြုံတယ်ဆိုလို့ရှိရင်လည်းပဲကျွန်တော်တို့တူညီနိုင်တဲ့ platform တွေကိုရှာဖွေနိုင်မယ်ဆိုရင်တော့အကန့်လိုက်ကျွန်တော်တို့ဆွေးနွေးမှုတွေပေါ်ပေါက်လာမယ်လို့ကျွန်တော်တို့မြင်ပါတယ်ခင
်ဗျ။ဦးကိုကြီးအခုလိုပြေဆိုပြတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ဒါကတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကိုဆက်သွယ်ပြီးမြန်ခဲ့တာပါ။ကုကြွကြွသိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။အီတလီနိုင်ငံမှာရိုးရာတတားရက်ကန်းစင်တွေတုံးပြီးတော့နှစ်ရာကြီးကလေးကနီးတွေနဲ့ဂဒီပါစတွေရက်လုံနေတဲ့မိသားစုရက်ကန်းလုပ်ငန်း Vansins မြို့မှာတခုတည်းသာကျန်မာတော့တယ်1885ခုနှစ်ကလေးကဖွင့်ထားတဲ့ရက်ကန်းရုံစီကိုကျမတို့မဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေပြီးတော့ဒီဟာတွေဟာဘလောက်ထူချာလက်ရမြောက်တယ်လဲဆိုတာတွေကိုလေ့လာကြည့်ရှုကြရအောင်ပါ
အီတလီနိုင်ငံကဗန်နစ်ရေပေါ်မြို့မှာ1885ခုနှစ်ထဲကတည်ထောင်ထားတဲ့အထက်အလိပ်ရက်ကန်းရုံတစ်ခုရှိပါတယ်။ရိုးရာတစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရက်ဂဒီပါစားတွေကိုရက်လုပ်ပေးနေတဲ့လူဝီဂျီဘယ်ဗီလာကွာဆိုတဲ့ရက်ကန်းလုပ်ငန်းကဗန်နစ်မြို့ရဲ့တမိုင်းဝင်အထင်ကြီးရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်။လူဝီဂျီဘယ်ဗီလာကွာရက်ကန်းရုံကထွက်တဲ့ဂဒီပါစားတွေနဲ့အနှဆင်ထားတဲ့ပရိဘောကအတုံးဆောင်ပစ္စည်းတွေကိုကဘာတဝမ်းကတော်ဝင်နန်းတော်ရီတမရအင်တော်ရီကျော်ကြားသူရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်။အီတလီကသမိုင်းမှတ်တမ်းတွေအရဘယ်ဗီလာကွာမိသားစုအထယ်လေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလယ်ပိုင်းတည်းကဖြစ်ပါတယ်။ဗန်ဒစ်မှာ18ရာစုမတိုင်ခင်အထိ အထည်လေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုစားပိုင်းဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထည်လေးလုပ်ငန်းတွေတိတ်ခဲ့ကြရပါတယ်အကျိုးဆက်အဖြစ်တန်ဘိုးကြီးပိတ်ဆရီထုတ်လုပ်တဲ့ဤပညာတွေတစားစားပြောက်ွယ်သွားခဲ့ပါတယ်။ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်လုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက်လူဝီဂျီဘယ်ဗီလက်ကွာနဲ့သူ့ရဲ့ဆက်တူစီးပွားဖက်ဂျော်ဗာနီဘာတစ္စတာဂျန်ဂျူလီယိုတို့က1895ခုနှစ်မှာဒီရက်ကန်ရုံကိုတည်ထောင်ခဲ့တာဖြစ်ပါတယ်။ဆက်ရှိရာစုတုန်းကအသုံးပြုခဲ့ကြတဲ့ရက်ကန်စင်အဟောင်းတွေကိုပြန်ရှာပြီးတော့သူတို့ရက်ကန်လုပ်ငန်းမှသုံးခဲ့တာဒီကနေ့အထိဖြစ်ပါတယ်
။Era una delle più importanti attività economiche e la gente
ကရီဘာလက်ရက်ကန်လုပ်ငန်းကဗီးနစ်ရဲ့အကြီးကအရေးကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။တကဘာလုံးကဒီကိုလာပြီးကရီဘာစားရီလာဝယ်ခဲ့ကြပါတယ်။နောက်ပိုင်းတော့ထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ပြောင်ပြောင်းလာတဲ့ကရီဘာရက်ကန်ရက်နီကိုထိမ့်သိမ့်မထားဘူးဆိုရင်ပျောက်ွယ်သွားပါလိမ့်မယ်။တိတ်အရေးကြီးတဲ့လက်ရမြောက်ဖန်တီးမှုတွေယဉ်ကျေးမှုအမွေအနှစ်တွေအားလုံးပျောက်ွယ်သွားပါလိမ့်မယ်
။သူတို့ကုမ္ပဏီကထွက်တဲ့ဆိုပရာရီချိုအမျိုးအစားကရီဘာစားတွေကတိတ်ကိုနာမည်ကျော်ပါတယ်။ကရီဘာသားကိုနှစ်ချက်ဖြစ်အောင်ရက်ပြီးတော့အပေါ်လွှာကရီဘာပေါ်မှာလိုချင်တဲ့အစင်ဒီဇိုင်းတွေကိုပိုးချီနဲ့ရက်လုပ်ကြရတာပါ။တချို့အစင်ဒီဇိုင်းတွေအတွက်ကိုပိုးလွန်400လောက်အထိအသုံးပြုပြီးရက်ကြရပါတယ်။အားလုံးကိုအစင်လောက်အတိုင်းလက်နဲ့ပဲအစင်ဆက်လုပ်သွားကြရတာဖြစ်ပါတယ်
။ Questo è un lavoro fisico.per cui dal preparare telaio a lavorarci o anche alla
costruzione ဒီလောက်ကကိုကနာတစ်ခုလုံးလှုပ်ရှားနေရတဲ့အလုပ်မျိုးဖြစ်ပါတယ်ရက်ကန်းစင်တွေပြင်ဆင်ရတာကစပြီးရက်ကန်းရက်တဲ့အထီအားလုံးလက်နဲ့ပဲလှုပ်ကြရတာဖြစ်ပါတယ်ရက်ကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲသုံးပါတယ်နီးပညာတွေဘာတွေမသုံးမဲ့အဆင်ပြေပြေရက်လုံနိုင်တဲ့အတွက်နီးသစ်သုံးဖို့လည်းမစင်စားဖြစ်ပါဘူးလက်နဲ့ရက်လှုပ်တာကကျမတို့ဂရီဘာစားတွေရဲ့ထူးခြားမှုဖြစ်ပါတယ်လူတွေရဲ့စိတ်ကူးဖန်တီးနိုင်စွမ်းကိုစက်တွေနဲ့လိုက်တူလှုပ်ဖို့ရနိုင်ပါအောင်
ဟိုးနှစ်ပေါင်းများစွာတွေကလူကြိုက်များခဲ့တဲ့အီတလီလက်ရာအစင်တွေကိုအခုချိန်ထိဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာရက်ကန်းစင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီဘယ်ဗီလက်ခွာရဲ့မြစ်တော်သူကပြောပါတယ်တချို့အသေးစိတ်ပုံဖော်ရတဲ့အစင်ဒီဇိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ရက်ကန်းရသူတယောက်အနေနဲ့တနေ့ကို10လက်မလောက်ပဲရန်နိုင်ကြပါတယ်ဒါကြောင့်ပိတ်ဆက်ခိုက်အများကြီးထွက်ဖို့ညှက်ညက်ချီအထိအချိန်ပေးရပါတယ်ပညာသားပပနဲ့ရက်လုတ်တဲ့လူဝီဂျီဘယ်ဗီလက်ကွာရက်ကန်းကလက်ရက်ကရီဘာစားတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်တပ်မတိုင်းအင်ဂျီတော်နဲ့အထင်ကြီးခရီးရန်ဖျားရှိခိုးကျောင်းတွေမှာအထီးအထူးတလဲမှာယူအသုံးပြုကြပါ
တယ်ခရီ
းမလင်နန်းတော်အတွက်ကရီဘာစားတွေရက်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်အမေရိကန်သမ္မတအိုက်ဆင်ဟာဝါလက်ထက်ကလေးကအိမ်ဖြူတော်အတွက်ကရီဘာစားတွေရက်လုတ်ပေးခဲ့ရဟုပါတယ်။အီတလီသမ္မတဂျော်ဗန်နီဂရွန်ခီလက်ထက်ကလေးကခွီရီနာလီအိမ်တော်အတွက်ရက်လုတ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲရိုမန်ကက်သလစ်အသင်းတော်အတွက်ကရီဘာစားတွေရက်လုတ်ပေးခဲ့ရတဲ့အတွက်ဗာတီကန်ကအရေးပါဆုံးဖျားเจ้าတွေမှရှိတဲ့ပရီဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ကရီဘာစားတွေနဲ့အလှဆင်ထားတာကိုတွေ့ရပါပါ။
လက်ရမြောက်လက်ရက်ကရီဘာစားမှာယူတွေအတွက်လိုချင်တဲ့တီးထန်အစင်ဒီဇိုင်းတွေရက်လုတ်နိုင်ဖို့ရက်ကန်းစင်ကိုပြင်ဆင်ရတာကပဲလားနဲ့ချီအချိန်ကြာနိုင်ပါတယ်။ Venice မှာကရီဘာစားတွေကို1300ပြည့်နှစ်ပိုင်းတွေမှာစတင်ရက်လုတ်ခဲ့ကြတာပါ။16ရာစုရောက်ချိန်မှာတော့ Venice ကထွက်တဲ့ပိုးစားကရီဘာစားတွေကိုဒီကမ္ဘာလုံးကိုကျင်ပို့ခဲ့ရပြီးအထည်လေးလုပ်ငန်းလုပ်သူတွေတိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ကရီဘာစားတွေရက်လုတ်ဖို့ပိုးချီလိုပစ္စည်းတွေပို့ပြီးသုံးရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးကရီဘာစားတွေက Venice ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်လေဖြစ်ခဲ့တာပါ။အခုထိလည်းဇိမ်ခံပစ္စည်းအဖြစ်သတ်မှတ်ခံထားရတဲ့ Luigi Bevilla ကရကန်းညုံကကရီဘာစားတွေကိုတကူးတကမှာယူသုံးနေကြသူတွေကမ္ဘာတဝန်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda attualmente appunto ne stiamo
Name ji fashion company တချို့အတွက်ကျမတို့ကရီဘာစားတွေရက်ပေးနေရပါတယ် fashion show တခုမှာဝစ်စင်ပြကြမယ်ကရီဘာတွေတွေအတွက်အခုရက်ပေးနေတာဖြစ်ပါတယ
်ရေဘော် Venice မြို့မှာကရီဘာစားအပါအဝင်ပိတ်စားတွေရက်လုတ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းယုံတစ်ခုသာချမ်းမာတော့တယ်1895ခုနှစ်ခြေကစီထားခဲ့တဲ့ Luigi Bevilla ကရက်ကန်းယုံမှာတော့ပိုးစားတွေ၊ဘရိုကိတ်စားတွေ၊ဂတိပါစားတွေကိုအခုချိန်ထိသစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုံနေကြတော့ဖြစ်ပါတယ်။လက်နဲ့ရက်တဲ့ပိတ်စားတွေကအမြင်ပိုင်းမှာရောကန်ကြည့်တဲ့အခါမှာပါဆက်ရက်စားတွေနဲ့တိတိတတ်တာကွာတယ်လို့ဘယ်ဗီလက်ကွာမိသားစုကပြောပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ဖီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြီးစုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်ပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင
်။ထိုင်းနိုင်ငံမှာအသစ်ပြဌာန်းမှုပြင်ဆင်နေတဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာဥပဒေအသစ်ဟာထိုင်းနိုင်ငံမှာရှိတဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်ကိုချိန်ချောက်နေပြီးလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်စိုးကျိုးတွေတက်ရောက်နိုင်တဲ့အတွက်စိုးရိမ်ပူပန်မှုတွေရှိနေတဲ့အပေါ်ဖြည့်ရှင်းဆောင်ရွက်ဖို့အထက်လွှတ်တော်အရှိတောင်အာရှနဲ့ပစ္စိဖိတ်ဒေသစပ်ကော်မတီဥက္ကဋ္ဌအထက်လွှတ်တော်အမတ်အက်ဒဝတ်မာကင်းနဲ့အထက်လွှတ်တော်အမတ်ဂျက်ဖရီမာကလီတို့ဦးဆောင်ပြီးအထက်လွှတ်တော်အမတ်တချို့ကထိုင်းအစိုးရနဲ့အမေရိကန်အစိုးရကိုအင်္ဂါနေ့တုန်းကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဥပဒေကြမ်းအရပရိဒအဖွဲ့အစည်းတွေထိုင်းနိုင်ငံအစိုးရထံမှမှတ်ပုံတရမှာဖြစ်ပြီးနှစ်စဉ်ဝင်ငွေနဲ့သုံးစွဲစည်းအိတ်တွေကိုတင်ပြရမှာဖြစ်တယ်လို့စည်ရင်စစ်တာအခွန်ပေးဆောင်ရတဲ့ဒီလဲတော့မှာဖြစ်ပါတယ်။တမတ်ထားတဲ့စည်းမျဉ်းတွေကိုချုပ်ဖောက်တဲ့ဆိုရင်တော့ထောင်တန်း၅နှစ်အထိအပြစ်ပေးခံရနိုင်ပါတယ်။ဒီတဲ့ရေးဝန်ကြီးဌာနအနေနဲ့တရားရုံးအမိန့်မလိုဘဲအပွဲအစည်းတွေကိုအချိန်မရွေးဝင်ရောက်ရှာဖွေခွင့် electronic ဆက်သွယ်ရေးပစ္စည်းတွေကိုသိမ်းဆည်းခွင့်လည်းရှိမှာဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်မတ်တွေရဲ့စာရဲမှာတော့ထိုင်းနိုင်ငံမှာဥပဒေအသစ်ကိုပြဋ္ဌာန်းမယ်ဆိုရင်အာရှတိုင်းမှာအတင်းကျပ်ဆုံး NGO ဥပဒေဖြစ်လာလိမ့်မယ်လို့တတိပေးထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစိုးဝါလာတဲ့လူသားချင်းစာနာမှုအကြအတဲတွေကိုဖြည့်ရှင်းဆောင်ရွက်ကြဖို့ထိုင်းအစိုးရနဲ့အမေရိကန်အစိုးရတွေကိုအထက်လွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်လူ 14.4 သန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်အထားတွေလိုအပ်နေပြီးအဲ့ဒီတဲကအများစုကထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းတိစပ်နေတဲ့ကရင်ပြည်နယ်၊ကယားပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ရဲ့လူသားချင်းစာနာမှုအထောက်အပံ့တွေအပေါ်နိုင်ငံရေးအမြင်နဲ့ပြည်ပင်တားမြစ်မှုတွေကြောင့်အထောက်အပံ့တွေဟာလူအပ်သူတွေထံကိုရောက်ဖို့ခက်ခဲနေပါတယ်။ဒါကြောင့်နယ်စပ်ဖြတ်ကျော်ကူညီထောက်ပံ့ရေးဟာအဓိကထောက်ပံ့ရေးလမ်းကြောင်းဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံကနေမြန်မာနိုင်ငံဘက်ကဒုက္ခသည်တွေထံအကူအညီတွေရောက်ရှိဖို့ထိုင်းဆိုရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါကြောင်းထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကိုအမေရိကန်အထက်လွှတ်တော်အမတ်တွေကစာရေးသားထားပါတယ
်။ကုဆုံမှုကြပါရှင်။တရင်ချင်းချုပ်ကိုပြောပြသွားတာပါ။အခုလိုဒီလိုမနေ့ပိုင်းထုံးလွှင့်နေတဲ့တနာရီအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့8နာရီကနေ9နာရီအထိလိုင်းတိုမီတာ20 kHz တင်9113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်ထုံလွှင့်ပေးနေပါတယ်ကျမတို့ဒီ VOA မြန်မာပိုင်းနက်နက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိထုံလွှင့်ပေးနေပါတယ်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လောကသောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ Bay and ရဲ့အတွေ့အကြုံကနေကင်ဝေးကြပါစေရှင်။ကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.